မြန်မာရင်းနဲ့ပတ်သက်တဲ့အလွတ်သဘောအစည်းအဝေးတစ်ရက်ကိုဒီဇင်ဘာလ22ရက်မှာကျင်းပဖို့စိတ်ဝင်စားကြတဲ့အရှိတောင်အခြားနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေကိုထိုင်းနိုင်ငံကဖိတ်ကြားထားပါတယ်။အစည်းအဝေးဟာအာဆီယံအစည်းအဝေးမဟုတ်ကြောင်းလှုပ်လီမြုပ်လီဖြစ်နေတဲ့မြန်မာအရေးတန်ခံကြရပြီးစိတ်ဝင်စားကြတဲ့လှုပ်ဖော်ကင်ဘက်တွေနဲ့အမြင်ဖလှယ်ကြတဲ့အလွတ်သဘောဆွေးနွေးပွဲဖြစ်ကြောင်းဒါကိုထိုင်းနိုင်ငံကကမကထပြုတာဖြစ်ကြောင်းအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကထိုင်း PBF သတင်းဌာနကိုပြောကြားပါတယ်။ထိုင်းရဲ့အိနီချင်းနိုင်ငံတွေကတက်ရောက်မယ်လို့အကြောင်းကြားထားကြောင်းကိုလည်းအဆိုပါသတင်းအရေးမြစ်ကဆိုပါတယ်။ဒါပေမဲ့ဘယ်နှနိုင်ငံကတက်ရောက်မယ်ဆိုတာကိုတော့သူကတိတိကျကျမပြောပါဘူး။အာဆီယံဥက္ကဋ္ဌဖြစ်ကမ္ဘောဒီးယားနိုင်ငံကနေအင်ဒိုနီးရှားကိုလွှဲပြောင်းလိုက်တဲ့နှစ်ကုန်အချိန်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရက်ဆော့ဖော်ကမြန်မာနိုင်ငံကိုသွားမယ်လို့ပြောထားခဲ့တဲ့တတိယခီးစဉ်ကိုဖျက်လိုက်တဲ့အချိန်ဒီအချိန်မှာအစည်းအဝေးကအချိန်ကဲဖြစ်ပါတယ်လို့သူကဆိုပါတယ်။အမေရိကန်လွှတ်တော်နှစ်ရက်အမျိုးသားညီညွတ်ရေးအစိုးရ NUG PDF နဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအပါအဝင်မြန်မာဒီမိုကရေစီရေးလှုပ်ရှားကြတဲ့အဖွဲ့တွေကိုအကူအညီပေးဖို့2022မြန်မာအဥပဒေကိုတစိမ့်မြင်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်မကြာခင်မှာပဲဒီအစည်းအဝေးကဖြစ်လာခဲ့တာပါ။အမေရိကန်ဥပဒေတွေမှာဖော်ပြထားတဲ့ non lethal supplies ဒါမှမဟုတ်အသက်မသေးစေနိုင်တဲ့အကူအညီဆိုတာကတော့လူကိုသေစေနိုင်တဲ့ဒါမှမဟုတ်လူခန္ဓာကိုယ်ကိုအနာတရဖြစ်စေတဲ့လက်နဲ့ခရမီးကြောက်ဒါမှမဟုတ်ပစ္စည်းတွေကလွဲပြီးတခြားအကူအညီမှန်သမျှကိုဆိုလိုတာဖြစ်တာကြောင့် NUG နဲ့တခြားအဖွဲ့တွေလိုအပ်တဲ့အကူအညီတွေကိုပေးမယ်ဆိုရင်ပေးသွားနိုင်ပြီဖြစ်ပါတယ်ခင်ဗျာ။